to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်နှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းလေရင်ပြစ်ချခဲ့ကြောင်းအီရန်အာဏာပိုင်တွေကဝန်ခံပြောကြားပြီးမှအီရန်နိုင်ငံမှာ3ရက်မြောက်နေ့အဖြစ်ဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်ပြည်ပရောက်မြန်မာနိုင်ငံသားတွေတမ်းပြပြန်လက်ထွန်းရေးလုပ်ငန်းတွေမှာကူညီကြဖို့မြန်မာအစိုးရဖိတ်ခေါ်လိုက်ပါတယ်ဖန်ခံထားတဲ့ရိုဟင်ဂျာနေရာတွေကတချို့ကိုမြန်မာအာဏာပိုင်တွေကရခိုင်မှာရှိတဲ့ဒုက္ခသည်စခန်းကိုပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိနေထားတဲ့အတူတင်ပြပေးသွားမှာခင
်ဗျ။ကောင်းပါပြီ။လက်ရှိအစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်နိုင်ငံရဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အမေရိကန်အစိုးရရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်ထိုင်းမလေးနယ်စပ်ကအချင်းထောင်ဖောက်ပြေးခဲ့ကြတဲ့ရိုဟင်ဂျာ19ဦးနဲ့4ဦးကိုပြန်ပြီးဖမ်းဆီးနိုင်ခဲ့တဲ့အကြောင်းသတင်းပေးပို့တဲ့အခါမှာတော့
ဆန္ဒလောက်ကအချုပ်မှရှိတဲ့ရိုဟင်ဂျာတွေကြတော့ခံရတဲ့နားကကျွန်တော်လောက်ကရောက်လို့ထပ်ပြီးနေကြည့်လို့ရှိရင်ဆယ်ရောက်တော့မပြီးတော့ဘူးသူတို့မှပြန်လာလိမ့
်။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဇန်နဝါရီလ18ရက်နေ့မှာစတင်မဲ့တရုတ်သမ္မတရှီဂျင်းဖင်ရဲ့ပထမဆုံးချိန်မြန်မာခီးစဉ်ပေါ်အကဲခတ်တွေဘလို့သုံးသက်တယ်လဲဆိုတာတွေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကီထိုက်တို့ကပြောပြမှာပါရှင်။
ယူကရိန်းခီးသည်တင်လေရင်ကိုသူတို့ပစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားလိုက်ပြီးတဲ့နောက်3ရက်မြောက်နေ့အဖြစ်နဲ့ရာနယ်ခြေတဲ့ပြည်သူတွေလက်မှတ်တွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပစ်ချခံရတဲ့လေရင်ပေါ်ပါသွားသူ186ဦးစလုံးတေဆုံးခဲ့တာပါ။ဘာသာရေးကောင်းဆောင်တွေထွက်သွားဆိုတဲ့ကြွေးကြော်စာနေအော်ဟစ်ပြီးမြို့တော်တဟီရန်နဲ့အစ်စ်ဖာဟန်မြို့တွေမှာရှိတဲ့တက္ကသိုလ်ဝင်းပြပမှာចောင်းသားတွေချစ်တဲ့ဆန္ဒပြနေတဲ့မှတ်တမ်းဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အစောပိုင်းကထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတွေမှာတော့လူမျိုးရေးတပ်ဖွဲ့တွေကတဟီရန်မြို့မှာဆန္ဒပြနေသူတွေကိုကြီးစံအစ်စ်တွေမျက်ရည်ပုံးနေနဲ့ပြစ်ခတ်နေတာကိုတွေ့ရပါတယ်။ဆန္ဒပြသူတွေပြစ်ခတ်ခဲ့တာဆိုတာကိုအီရန်အာဏာပိုင်တွေကညှင်းဆို့ပေမဲ့အစိုးရအာဘော်တပိုင်းဖြစ်တဲ့ First သတင်းဌာနကတော့လူစုခွဲဖို့အတွက်ရည်ရွယ်ပြီးတချို့နေရာတွေမှာလုံခြုံရေးတွေကမျက်ရည်ပုံးနေပြစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှတ်တမ်းတွေထဲမှာမျက်ရည်ပုံးမိကုံးငွေတွေကြားကထွက်ပြေးဖို့စူးစမ်းနေကြတဲ့ဆန္ဒပြသူတွေချောင်းဆိုးနေကြတဲ့ပုံတွေကိုလည်းပါဝင်ပါတယ်။အဲ့ဒီဗီဒီယိုဟာအစ်စ်ဟုတ်မဟုတ်ဆိုတာကိုတော့ VOA ကအတိမပြုတ်နိုင်သေးပါဘူး။အာဏာပိုင်အနေနဲ့ဆန္ဒပြသူတွေကိုစိတ်ရှည်တိခံပြီးပြုတ်မှုဆက်ဆံခဲ့တယ်လို့တဟီရန်မြို့ရဲချုပ်ဟိုစိန်ရာဟီမီကပြောပါတယ်။အီရန်ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမနီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်မှာပဲဆန္ဒပြနေကြတဲ့ကုတ်ပြည်သူတွေကိုမတတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အာဏာပိုင်တွေကိုသတိပေးပြောကြားခဲ့ပါတယ်။
အမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှုကာဆမ်ဆိုလီမာနီဟာဘလို့ချင်းချမှုလဲဆိုတာကိုမေးမြန်းမှုတွေဟာကြိုးကြောင်စီလျော်မှုမရှိဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနယ်လာနေမှာပယ်ချလိုက်ပါတယ်။ကာဆမ်ဆိုလီမာနီအရှိအလဲပိုင်းကအမေရိကန်အကျိုးစီးပွားတွေအတွက်အန္တရာယ်ဆိုပြီးအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ဖို့သမ္မတထရမ့်ကညွှန်ကြားခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းမှာအီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီတည်ဆုံခဲ့ပါတယ်။အမေရိကန်တန်ယုံ၄ခုကိုဆိုလီမာနီကဖောက်ခွဲဖို့ရှိတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့သမ္မတထရမ့်ကသက်သေအထောက်အထားမပေးပါဘူး။အရေးပါတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကတော့ဒီလိုတီးတန့်ချင်းချောက်မှုတွေ့တယ်ဆိုတာကိုပြောဆိုဖို့တင်းနှင်းကနွေနေကညင်းပါတယ်။အမေရိကန်ရဲ့အဓိကသတင်းမီဒီယာကြီးတစ်ခုနဲ့သူတို့ရဲ့ဒီမိုကရက်မိတ်ဖက်တွေကအကြမ်းဖက်ဝါဒီဆိုလီမာနီရဲ့တိုက်ခိုက်မဲ့အရေးကအရေးပေါ်ချင်းချောက်မှုအန်တီဟုတ်ဟုတ်ဆိုတာကိုဆုံးဖြတ်နိုင်ဖို့စူးစမ်းနေကြကြောင်းသူ့အဖွဲ့ကရောသဘောတူသလားဆိုတာကိုဟုတ်ဟုတ်ဆုံးဖြတ်ဖို့လည်းစူးစမ်းနေကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။ဒီမေးခွန်းနှစ်ခုလုံးအတွက်အဖြေကတော့မှန်ကန်တယ်လို့သမ္မတကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စု Florida မှာရှိတဲ့ရစ်တပ်အခြေစားစခန်းအတွင်း Sorry လေမှုတူကဖြစ်ခမှုပြုလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီ sorry Arabia နိုင်ငံကနေစစ်တင်တန်းလာတက်နေသူ22ဦးကိုပြည်တော်ပြန်ခိုင်းလိုက်ကြောင်းအမေရိကန်အစိုးရရှေ့နေချုပ် William Barr ကပြောပါတယ်အဲ့ဒီ22ဦးကိုတင်တန်းကနေဖယ်ရှားလိုက်ကြောင်းရှေ့နေချုပ် Barr ကသတင်းတောက်တွေကိုပြောပါတယ် အဲ့ဒီထက်က18ဦးဟာဂျီဟာဒီအဖြစ်ခံယူထားသူတွေဒါမှမဟုတ်အမေရိကန်စန့်ကျင်ရေးလူမှုကွန်ရက်တွေမှာရေးသားဘူးသူတွေဖြစ်တယ်လို့ဆိုပါတယ်15ဦးကတော့ကလစ်တင်ငယ်များနဲ့ပတ်သက်တဲ့မဖော်မရရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေနဲ့ဆက်ဆက်နေကြောင်းဒါပေမဲ့အမေရိကန်ဥပဒေအရသူတို့ကိုအရေးယူလို့မရကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့လက February Florida ပြည်နယ်ပန်ဆာကိုလာမှာဖြစ်သွားခဲ့တဲ့အဲ့ဒီ sorry လေးရင်မှုရဲ့လောက်ရဟာအကြမ်းဖက်လောက်ရဖြစ်ကြောင်းလည်းရှင်းနေပါကပြောပါတယ်အဲ့ဒီတိုက်ခတ်ခဲ့သူ sorry လေးရင်မှုဟာအသက်21နှစ်အရွယ်မိုဟာမက်အယ်ရှာရမ်နီဆိုသူဖြစ်ပြီးသူဟာဆော်ရီတော်ဝင်လေတပ်မှဒုဗိုလ်အဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ကြောင်းသူဟာပန်ဆာကိုလာလေတပ်ရေတပ်လေယာဉ်မောင်းတင်နာမှာလာတက်နေသူဖြစ်ကြောင်းအမေရိကန်ပြည်ထောင်စုထောက်လွှမ်းရေးဘျူရို FBI ကစုံစမ်းသိရှိခဲ့ပါတယ
်ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့ဇနီးဖြစ်သူမက်ဂန်တို့ရဲ့ရှေ့ရင်နဲ့ပတ်သက်ပြီးအပိသက်ဆုံးဖြတ်နေခြင်းအတွင်မှာသူတို့နှစ်ဦးအနေနဲ့ဗြိတိန်နဲ့ကနေဒါကြားအချိန်မျှနေထိုင်ဖို့ခွင့်ပြုမယ်လို့အဲလစ်ဘက်ပြည်မကြီးကတင်းနှလာနေမှာပြောပါတယ်ဗြိတိန်တော်ဝင်မိသားစုရဲ့အဆင့်မြင့်နေရာကနေနောက်ဆုတ်လို့တယ်လို့မင်းသားဟယ်ရီနဲ့ဇနီးတို့ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပြီးတဲ့နောက်တော်ဝင်မိသားစုကြားဒီအရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးနေတယ်လို့လည်း AFP သတင်းကဖော်ပြပါတယ်အသက်63နှစ်အရွယ်ပြည်မကြီးနောက်အင်းရှိမင်းသား Charles သားတော်နှုတ်ဖြစ်တဲ့မင်းသား William နဲ့ Harry တို့ကတင်းနှလာနေတုန်းကအင်္ဂလန်အရှေ့ပိုင်း Norfolk မှာရှိတဲ့ Sandringham အင်ဒိုမှာမိသားစုစုံညီတွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲကတိတ်ပြီးတော့အကျိုးရှိကြောင်းတော်ဝင်မိသားစုအနေနဲ့လူငယ်တွေဖြစ်တဲ့ Harry နဲ့ Meghan တို့ရဲ့ဘဝတည်တစ်ခုတိဆောက်လို့တဲ့စိတ်ကူးကိုအပြည့်အဝထောက်ခံကြောင်းဘီမာကြီးကပြောပါတယ်ဒါပေမဲ့လည်းသူတို့နှစ်ဦးကိုတော်ဝင်မိသားစုရဲ့တာဝန်တွေအချိန်ပြည့်ထမ်းဆောင်သူမိသားစုဝင်တွေအဖြစ်ဆက်ပြီးတော့ရှိနေစေခြင်းကြောင့်တော်ဝင်မိသားစုဝင်အဖြစ်ဆက်ပြီးတော့ရှိနေပြီးတစ်ချိန်တည်းမှာပဲပိုပြီးလွတ်လွတ်လပ်လပ်နေလို့တဲ့သူတို့ရဲ့ဆန္ဒကိုလည်းနားလည်တဲ့အကြောင်းပြည်မကြီးကထပ်လောင်းပြောပါတယ်သူတို့ရဲ့ရှေ့ရင်းနဲ့ပတ်သက်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာအပိသက်ဆုံးဖြတ်ချက်ချဖို့ညွှန်ကြားထားတဲ့အကြောင်းလည်းပြည်မကြီးကပြောဆိုခဲ့ပါတယ်
VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလိုအပ်နေတဲ့လူဆွမ်းအားအရင်အမြင့်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေအတွင်းမြန်မာနိုင်ငံသားဟောင်းများကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတို့နဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ယုံကဇန်နဝါရီလ17ရက်နေ့ရွှေနဲ့ညညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ပြပြပြောင်းလဲလုပ်ငန်းတွေအတွက်လူဆွမ်းအားအရင်အမြင့်လိုအပ်နေတာကြောင့်ပြပရမြန်မာနိုင်ငံသားတွေအနေနဲ့ပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြပရမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲတွေမှာဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုကြေညာချက်ထုတ်ပြန်တာလို့ဆိုပါတယ်ပြပရနေကြတဲ့မြန်မာနိုင်ငံသားဟောင်းနေတဲ့မြန်မာနိုင်ငံသားတက်သည့်ပညာရှင်အတက်ပညာရှင်တွေအနေနဲ့မိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုလိုတယ်ဆိုရင်ဂျနီဗာမှာရှိတဲ့မြန်မာကောင်စစ်တာဝန်ခံအရာရှိထံဆက်သွယ်ကြဖို့နဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်အီးမေးလ်လိပ်စာအပြင်အဲ့ဒီအတွက်လိုအပ်တဲ့ပုံစံဖောင်ဖြည့်ဖို့အတွက်ပါပူးတွဲထုတ်ပြန်လိုက်တာပါဖြည့်ဆွေးရမယ့်ဖောင်ထဲမှာတော့မိမိတို့ရဲ့အမည်မွေးရဇာတိလူမျိုးလက်ရှိအလုပ်အကိုင်းနိုင်ငံကူးလက်မှတ်နံပါတ်လစ်လာတင်ယူခဲ့တဲ့ပညာရတက္ကသိုလ်ကျွမ်းကျင်တဲ့နယ်ပယ်ပါဝင်အကျိုးပြုလိုတဲ့အခမ်းအနားပါဝင်ကူညီနိုင်တဲ့ပြည်ရင်းပြပကနေရာဆရာတွေအပြင်တခြားကိုယ်ရေးအချက်တချို့ကိုလည်းဖော်ပြပေးရမှာဖြစ်ပါတယ
်။ပြီးခဲ့တဲ့လတုန်းကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီးဖြစ်ကြောင်းတင်းနယ်လာနေမှာတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။တနင်္သာရီတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းက183ယောက်ကဲတင်ခဲ့ရတာပါတနင်္လာနေ့ကရပ်ယူထားတဲ့ဓာတ်ပုံထဲမှာတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း18ယောက်တို့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးကပင်လယ်ကမ်းဆက်တစ်သားလှေပေါ်ကနေဆင်းလာတာကိုတွေ့ရပါတယ်သူတို့ရဲ့နာမည်တွေပါတဲ့ကပ်ပြားတွေကိုလည်းချိတ်ဆွဲထားကြပြီးကမ်းခြေမှာတန်းစီနေကြတာပါသူတို့ကတော့သဲချောင်းစခန်းကိုခေါ်ဆောင်သွားပြီးကျန်တဲ့156ယောက်ကိုတော့မောင်တော်မြို့နယ်တဲကငခုရစခန်းကိုပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနယ်နေဆက်ရေးရဌာနကပြောဆိုချက်ကို ိုကဖော်ပြထားပါတယ်။ငခုရစခန်းဟာဆိုရင်တော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံရဖြစ်ပါတယ်။ဒီလူတွေကိုအရေးယူမလားဆိုတာကရှင်းရှင်းလင်းလင်းမသိချောင်းဗိုလ်မှူးကြီးမင်းတန်က AFP ကိုတယ်လီဖုန်းနဲ့ဖြေကြားပြီးဒီလူတွေအရေးကိုတော့ရခိုင်ရေးကြီးချက်ဆောင်ရွက်တဲ့ UEHRD ကဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးရတဲ့တိမ့်နယ်ချီတဲ့လူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံးကိုတော့အတိအမှတ်မပြုပါဘူး
။ထိုင်းနိုင်ငံတောင်ပိုင်းဖူခက်ခရိုင်ဝီချင်မြို့နယ်မှာတရားမဝင်လောင်းကြီးကြီးကြီးနဲ့လောက်ကိုင်းနေကြလောင်းကစားနေကြတဲ့ကြက်ဝိုင်းကိုနေမြေရဲတပ်ဖွဲ့တွေကဇန်နဝါရီလ10ရက်နေ့ကပိတ်ဆို့ဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသား30အပါအဝင်ထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း96ဦးကိုဖမ်းဆီးမိခဲ့ပါတယ်။ထိုင်းနိုင်ငံသားတွေအပါအဝင်နေမြေကန်မြန်မာနိုင်ငံသား100ခန့်လောက်ကလောင်းကြီးထကြက်တိုက်နေကြတဲ့အချိန်ဒေသခံလူထုကတိုင်ကြတာကြောင့်ရဲတပ်ဖွဲ့ကဝန်ရောက်ဖမ်းဆီးတာမှာကြောက်လန့်ထွက်ပြေးတာကြောင့်69ဦးသာဖမ်းမိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံသားတွေဟာအလုပ်ပည့်ရမှာကြက်ဝိုင်းကိုလာပြီးလောင်းကစားကြသူတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဖမ်းမိခဲ့တဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လောင်းကစားဥပဒေနဲ့တရားစွဲခံကြရမှာပါ။ထိုင်းနိုင်ငံမှာရိုးရာကြက်ဝိုင်းဟာဝါသနာပါသူတွေအတွက်လောင်းကြီးမပါပဲလက်ရည်စမ်းပွဲအဖြစ်နေတယ်မှာခွင့်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့ဒီလူတွေကကြီးကြီးကြီးနဲ့လောင်းကစားနေကြတာကြောင့်ဒေသခံတွေကအာဏာပိုင်တွေကိုတိုင်ကြားလိုက်တာလို့ဆိုပါတယ်။ဖမ်းခံရတဲ့ထိုင်းနိုင်ငံသားတွေအနေနဲ့ဒဏ်ကျင်းငွေအဖြစ်ပန်းငွေ2000ကျခံရနိုင်တယ်လို့ထောင်ဒဏ်တစ်လလဲကျခံရနိုင်တယ်လို့ဆိုပါတယ်။
92ကြိမ်မြောက်အမေရိကန်အော်စကာဆုအတွက်စကားတင်ဆင်းတွေတည်တင်းလာနေကထွက်ပေါ်လာချိန်မှာတော့ဒါရိုက်တာတော့တ်ဖိလစ်ရဲ့ဂျိုကာစကားကအော်စကာစကားတင်ဆု17ခုနဲ့ထိတ်ဆုံးကပြည်နေပါတယ်။2019ခုနှစ်အတွင်းထုတ်ခဲ့တဲ့ရုပ်ရှင်ကားတွေကအကောင်းဆုံးဆွမ်းဆောင်နိုင်ခဲ့ကြတယ်ဆိုတဲ့အော်စကာစကားတင်ဆင်းကိုတော့ရုပ်ရှင်မင်းသမီးအစ္စရေးနဲ့ရုပ်ရှင်မင်းသားဂျွန်ချိုတို့ကလော့စ်အန်ဂျလိစ်မှာတည်တင်းလာနေကကြီးညာခဲ့တာဖြစ်ပါတယ်။အကောင်းဆုံးရုပ်ရှင်ဆုအတွက်ရုပ်ရှင်ကိုကရွေးချယ်ခံရတဲ့အထက်မှာဂျိုကာအပါအဝင် Ford vs Ferrari, The Irishman, Jojo Rabbit, Little Women, Marriage Story, 1970, Once Upon a Time in Hollywood နဲ့ Parasite တို့ပါဝင်ကြပါတယ်ရှင်။ Direct from Washington.
အင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုင်းနဲ့မသိင်ကြီးထိုက်တူကတင်ဆက်သွားတာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရဖို့အချိန်ရောက်ပါပြီ။ယူကရိန်းခရီးသည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပစ်ချခဲ့မိကြောင်းဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံတွင်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေပါတယ်။အီရန်နိုင်ငံတွင်းလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's နဲ့ VOA ပါရှန်ဌာနက Guter Aron တို့တွေ့ဆုံမေးမြန်းထားတဲ့အထက်ကမသိင်ကြီးထိုက်ကနေကောက်နှုတ်တင်ပြမှာပါရှင
်ယူကရိန်းခီးတဲ့တင်လေရင်ကိုပြစ်ချခဲ့တယ်လို့အီရန်အစိုးရကဝန်ခံခဲ့ပြီးတဲ့နောက်ဖြစ်လာတဲ့အီရန်ဆန္ဒပြပွဲတွေဟာဆိုရင်လိညာခံရတာကြောင့်ဆန္ဒပြကြတာလို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Morgan Ortega's ကဖြေကြားခဲ့ပါတယ်
First of all, one of the reasons we believe many Iranians are protesting.
အကြောင်းရင်းတစ်ခုကတော့အစိုးရဘက်ကရက်နဲ့ချီပြီးသူတို့ကိုလိန်ညာခဲ့တာကြောင့်အီရန်ပြည်သူအများပြားထွက်ပြီးဆန္ဒပြကြတာလို့ကျွန်တော်တို့ကယုံကြည်ပါတယ်။လက်ဘူးလက်ချက်မိတဲ့အချိန်မှာအစိုးရဘက်ကသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးပြောခဲ့တာပါ။ကနေဒါ၊ယူကရိန်း၊ဗြိတိန်စတဲ့လေယာဉ်ပေါ်မှာလိုက်ပါသွားကြသူတွေရဲ့နိုင်ငံအစိုးရတွေတိုင်းကဒီကိစ္စကိုရှင်းရှင်းလင်းလင်းသိထားပြီးပါပြီ။ဒုံးကျည်နဲ့လေယာဉ်ကိုပစ်ချခဲ့မှုမှာအစိုးရမှာအပြစ်ရှိတယ်ဆိုတာကိုကဘာကသိရှိထားပါပြီ။
အီရန်နိုင်ငံတွင်အမေရိကန်ရဲ့အဝေးဒိန်ဒရုန်းကျင်နဲ့တိုက်ခတ်မှုအတွင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှူးကာဆန်ဆူလီမာနီတည်ဆုံးခဲ့ပြီးတဲ့နောက်အီရန်နဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေချိန်မှာပဲအီရန်နိုင်ငံတွင်မှယူကရိန်းခီးသည်တင်လေယာဉ်ပျက်ကြပြီးလေယာဉ်ပေါ်ပါသူ126ဦးစလုံးတည်ဆုံးခဲ့ရတာပါကနေဦးမှာတော့အီရန်ကသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုခဲ့ပြီးရက်ပိုင်းကြာမှပဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပစ်ချခဲ့မိကြောင်းဝန်ခံတာဖြစ်ပါတယ်။အီရန်အရေးဆောက်ရွက်ချက်တွေအပေါ်သမ္မတထရန့်ဘက်ကလူလားချက်ကိုမေးတဲ့အခါမှာတော့နိုင်ငံသားရေးဌာနပြောခွင့်ရကအခုလိုပြောပါတယ
်။ I think what the president wants is for the regime to behave like a normal nation.
အီရန်အစိုးရကိုရိုးရှင်းတဲ့အစိုးရတရက်လိုပြုမှုဆောင်ရွက်ဖို့သမ္မတကလိုလားနေတယ်လို့ထင်ပါတယ်။ဒါကလည်းအီရန်အစိုးရပေါ်မှာမူတည်ပါတယ်။သူတို့ဘက်ကမဆုံးဖြတ်သေးပါဘူး။သူတို့ရဲ့လုပ်ရက်တွေအရတော့ရှင်းနေတာပါပဲ။သူတို့အနေနဲ့နိုင်ငံတစ်ခုအနေနဲ့ပြုမှုဆောင်ရွက်ဖို့တော်လှန်ရေးပုံစံကိုစွန့်လွတ်မလားဆိုတာကိုသူတို့မဆုံးဖြတ်ရသေးပါဘူး။
ဒါ့အပြင်အီရန်အစိုးရအနေနဲ့ဆန္ဒပြသူတွေကိုနှိပ်ကွပ်တာတွေမလုပ်ဖို့အမေရိကန်သမ္မတကသတိပေးထားတာဆိုတော့တကယ်လို့လှုပ်လာခဲ့ရင်သမ္မတထရန့်ဘက်ကအရေးယူဆောင်ရွက်မလားအရေးယူဆောင်ရွက်ဖို့ရောအဆင်သင့်ရှိနေသလားလို့မေးတာမှာတော့နိုင်ငံခြားရေးဌာနပြောခွင့်ရအော်တေဂတ်စ်ကအခုလိုဖြေပါတယ
် Well I certainly don't want to preview any actions by the administration the president has a lot of
အစိုးရဘက်ကဆောင်ရွက်ချက်တွေကိုတော့ကြိုတင်မိမခန့်မှန်းလို့ပါဘူးသမ္မတအနေနဲ့တော့ဆုံးဖြတ်ဆောင်ရွက်နိုင်တာအများကြီးရှိပါတယ်ဒီသတင်းဘက်ကုမ္ပဏီတို့ကသမ္မတကအင်္ဂလိပ်လိုမဟုတ်ပါဘူးပါရှန်ဘာသာစကားနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကအရေးကြီးတယ်လို့ထင်ပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလည်းအလားတူရေးသားခဲ့ပါတယ်။ American ပြည်ထောင်စုတွင်က platform တွေကိုအသုံးချပြီးဒီဆန္ဒပြမှုတွေကိုရှင်းရှင်းလင်းလင်းပြောချင်တာပါ။ကျမတို့စောင့်ကြည့်နေတယ်။နောက်ကမ္ဘာကလည်းစောင့်ကြည့်နေတယ်ဆိုတာကိုအီရန်အစိုးရကိုအသိပေးချင်တာကြောင့်ဖြစ်ပါတယ်
။အီရန်နိုင်ငံတွင်ကအပြစ်မဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့ကြိုးစားမယ်။နောက်ငြင်းချမ်းစွာဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုထောင်ချဖို့ကြိုးစားမယ်။ Internet ဖြတ်တောက်မယ်ဆိုတာမျိုးတွေလှုပ်လာရင်တော့အီရန်အစိုးရလှုပ်ချင်တိုင်းလှုပ်လို့မရဘူးလို့လဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက VOA ပါရှန်ဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအတွင်းဖြေကြားခဲ့ပါတယ်ရှင်
။မတ်သိန်ကီထိုက်ပြောပြသွားတာပါအခုတော့တရုတ်သမ္မတရှီရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သဘောထားသုံးသပ်ချက်ကိုတင်ပြဖို့ရှိပါတယ်တရုတ်သမ္မတရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအရင်ကထက်ပိုပြီးနှက်ဆိုင်ခိုင်မာလာစေဖို့ဖြစ်တယ်လို့ American ချေဆိုင်တရုတ်ရေးရာကြွမ်းကျင်သူတဦးက VOE ကိုပြောပါရယ် January 18ရက်နေ့မှာစတင်မဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOE တရုတ်ဌာနကလူရန်လူကနေ American ပြည်ထောင်စု Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အကြီးတန်းသုတေသီ Mary Hibbert ကိုအီးမေးလ်ကနေမေးမြန်းထားပါတယ်အဲ့ဒါကို BOE တရုတ်ဌာနကစတင်မေးမြန်းတဲ့မေးခွန်းမှာတော့သမရရှိနဲ့တရုတ်ဆိုးရဘက်ကမြန်မာခီးစဉ်ပေါ်ဘလို့အကျိုးရလဒ်တွေရဖို့မျှော်လင့်ပါတယ်ဆိုတဲ့မေးခွန်းကို Mary Hibbert ကအခုလိုစတင်ဖြေကြားပါတယ်
ဒီခီးစဉ်ကနေနှစ်နိုင်ငံကြားဆက်ဆံရေးပိုးပြီးတော့နှက်ဆိုင်လာစေဖို့တမရရှီအနေနဲ့လှုပ်ဆောင်မယ်လို့ကျွန်တော်ထင်ပါတယ်။ရှီအနေနဲ့2009ခုနှစ်မှာပါတီခေါင်းဆောင်နဲ့တမရဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားတဲ့ခီးစဉ်ဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေဖြစ်လာခဲ့တဲ့နေရာမှာနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတာသတင်းမီဒီယာလွတ်လပ်ခွင့်ပိုးပြီးတော့ရလာအောင်ဖန်တီးပေးတာစီးပွားရေးဖွင့်ပေးလိုက်တာအမေရိကန်နဲ့ဆက်ဆံရေးပိုနီးကပ်လာတာအပြင်တရုတ်ဘက်ကအရေးကြီးဆုံးဦးစားပေးဖြစ်တဲ့မြေဆုံဆဲရေကာတာစီမံကိန်းကိုရပ်ဆိုင်းလိုက်တာစတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပါတယ်ဒါပေမဲ့2018ခုနှစ်မှာမြန်မာဘက်ကရိုဂျာမွတ်စလင်တပ်တန်းနီးပါးလောက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့အတွက်အမေရိကန်နဲ့ဆက်ဆံရေးကျဆင်းလာပြီးတဲ့နောက်မှာတရုတ်အတွက်မြန်မာနဲ့ဆက်ဆံရေးခိုင်မာအကောင်းလာအောင်ပြန်ပြီးတော့တည်ဆောက်ဖို့တောက်ကူပြုခဲ့ပါတယ
်အခုတရုတ်သမ္မတရဲ့ခီးစဉ်မှာအိန္ဒိယသမုဒ္ဒရာကိုပေါက်ဖို့နောက်ကျောတကာဖွင့်လို့နီးပါးဖြစ်နေပြီလို့တချို့အကဲခတ်တွေကယုံကြည်နေပါတယ်။ဒါကြောင့်ဒီခီးစဉ်ကနေအိန္ဒိယသမုဒ္ဒရာဒေသကိုပြန်ပြီးတော့ပုံဖော်နိုင်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီပေါ်မှာအမြင်သဘောထားဘယ်လိုရှိပါသလဲ
။မြန်မာကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာထိရောက်တဲ့လမ်းကြောင်းဖောက်ဖို့တရုတ်ကနှစ်ပေါင်းများစွာကတည်းကကြိုးစားနေခဲ့တာပါ။အရင်ဆုံးအလက်ထက်ကအမေရိကန်ဒေါ်လာ9ဘီလီယံကုန်ကျမဲ့အေယာမကျောက်ဖြူရင်းနှီးစီမံကိန်းကြီးကိုတရုတ်နဲ့တည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့2018ခုနှစ်နောက်ပိုင်းမှာအဲ့လောက်အကုန်ကျများမဲ့စီမံကိန်းကိုမြန်မာဘက်ကနောက်ဆုတ်ခဲ့ပါတယ်။ဒေါ်လာ1ဘီလီယံကျော်ကျော်လောက်ပဲကုန်ကျမဲ့စီမံကိန်းအဖြစ်လျှော့ချဖို့တရုတ်ဘက်ကသဘောတူခဲ့တယ်လို့မြန်မာဘက်ကပါဝင်မဲ့ကုန်ကျစရိတ်ပမာဏကိုလည်းလျှော့ချဖို့သဘောတူညီခဲ့ကြတာပါ။ဒီကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်ထဲပေါ်တည်ဆောက်မှုဟာဆက်လက်နှေးကွေးနေဆဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာအတွက်ဒီစိတ်ကမ်းအသုံးပြုမှုအကန့်အသတ်ရှိနေပါတယ်။တိုက်ပီရင်ဆက်မှုလုပ်ငန်းအများဆုံးရှိတဲ့နေရာအနီးမှာတည်ရှိနေတဲ့ရန်ကုန်စိတ်ကဲကနေတဆင်နိုင်ငံရဲ့အများဆုံးထုတ်ကုန်သွင်းကုန်လုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာကဘလို့အရေးပါနေတယ်လဲ
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာအတွက်ကြီးမားတဲ့အခြေခံစောက်ဦးစီမံကိန်းတွေရှိခဲ့ပါတယ်။အဲဒီမှာတရုတ်နိုင်ငံအနောက်တောင်ပိုင်းကနေမြန်မာတီဖောက်မဲ့မော်ဒကာလန်၊မီယက်ထာလန်နဲ့စိတ်ကမ်းတိဆောက်ရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေကိုခွင့်ပြုတဲ့နေရာမှာလဲမြန်မာဘက်ကနှိမ့်ကွေးနေပါတယ်။ကျောက်ဖြူရည်နဲ့စိတ်ကံပမာဏရှော့ချဖို့မြန်မာကသဘောတူညီခဲ့ပြီးဖြစ်တယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံလန်းသဘောတူညီချက်အရမန်လေးရန်ကုန်ကနေအိမ်နီးချင်းထိုင်းနိုင်ငံထိဖောက်မဲ့စီမံကိန်းကိုလည်းမြန်မာကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့ထပ်ပြီးပြောရမယ်ဆိုရင်ဒီစီမံကိန်းအားလုံးအကောင့်တွေဖော်ဖို့မြန်မာအစိုးရနှိမ့်ကွေးနေပါတယ်
။အခုတရုတ်သမ္မတခီးစင်ကနေမြန်မာအနေနဲ့ဘာမျှော်လင့်လို့ရမလဲ။အကျွေးထောင်ချောက်ထဲနေမဲ့ကိစ္စအပေါ်မှာရောစိုးရိမ်မှုတစုံတရာရှိနေပါသလား။
မြန်မာနိုင်ငံအနှံပြဆက်သွယ်ရေးအတွက်ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်ဘက်ကတိစောက်ပေးဖို့မြန်မာကလှူလာပါတယ်။ဒါပေမဲ့တရုတ်စီကချင်းငွေအမြောက်များယူရမှာကိုမြန်မာဆိုအဘက်ကဝင်လေးနေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်စီကချင်းငွေယူတဲ့နေရာမှာအတိုးနှုန်းက၄ရာခိုင်နှုန်းဝန်းကျင်ရှိနေပြီးအကျွေးကုန်ငွေမာနဲ့မကြာခဏပြန်ပြီးဆက်ရတာဖြစ်ပါတယ်။နောက်ပြီးတရုတ်ကထောင်နဲ့ချီအလို့သမားတွေခေါ်လာပြီးတော့လုတ်ကင်တာမျိုးကိုလည်းမြန်မာဘက်ကမလိုလားပါဘူး။
အခုတရုတ်သမ္မတရှီရဲ့ခီးစဉ်နဲ့ပတ်သက်လို့အခြားနိုင်ငံဘက်ကတရားဝင်မကြေညာသေးတာဘာကြောင့်လို့ထင်ပါသလဲ
။စိတ်မကောင်းပါဘူးဒီမေကွန်းအတွက်ကျွန်တော်မှကောင်းတဲ့အဖြေမရှိပါဘူး
။ဒါကတော့ VOA တရုတ်ဌာနရဲ့မေးမြန်းချက်တွေကို CSIS ရဲ့အကြီးတန်းသုတေသီ Mary Hyberg ကဖြေဆိုသွားတာဖြစ်ပါတယ်။ဒါနဲ့တဆက်တည်းဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်မှာတရုတ်သမ္မတရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ပေါ်ဆွေးနွေးမယ့်အကြောင်းလေးအသိပေးခြင်းပါတယ်။
ရောစပန်ကတိယတမရာရှိချင်းဖြင့်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတိယအထုကူစလေဟာ KIA ကချင်ဒေသမှာမြန်မာအစိုးရနဲ့စစ်မှန်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တိယနိုင်ငံတွေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရကြားညီညွတ်ဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတိယနိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာအစိုးရကြားညီညီအတွက်ဘလောက်ထောက်ကူပြုနိုင်ပါလဲမြန်မာညီညီအတွက်စင်ခေါ်ချက်တခုလိုရယူဆနိုင်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်လူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပို့ထားလို့လည်းရပါတယ် view မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနေမြန်မြန်ကြားမယ်ကျွန်တော်ရှင်းပြပေးပါမယ
်။ဒီကနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ Thai Malay နယ်စပ်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ကနေ January 10ရက်နေ့ကထောင်ပေါက်ပြေးတဲ့ Rohingya 19နဲ့၄ဦးကိုအာဏာပိုင်တွေဘက်ကပြန်လည်ဖမ်းမိခဲ့ပါတယ်။ကြံထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုမလေးရှားအာဏာပိုင်တွေရဲ့အကူအညီတွေနဲ့ဆက်လက်ရှာဖွေနေပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းနိုင်ငံဆုံကလာခရိုင်စတောင်မြို့နယ်အတွင်းကလောက်ဝကအချင်းထောင်ကနေဇန်နဝါရီလ10ရက်နေ့မနက်မှာထောင်ကိုဖောက်ပြီးထွက်ပြေးခဲ့ကြတဲ့ထိမ့်သိမ့်ခံရိုဟင်ဂျာ19ဦးကိုဖမ်းဆီးနိုင်ဖို့စတောင်မြို့ရဲတပ်ဖွဲ့ဝင်တွေ43နေကြောင်တပ်တွေစုပေါင်းပြီးရှာဖွေဖမ်းဆီးခဲ့တာပါ။ဆုံးခလာခရိုင်ရဲမူကြီးချာလစ်ချော့အမွန်ဖာနစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ဇန်နဝါရီလ10ရက်နေ့မနေ့4နာရီလောက်ထွက်ပြေးသွားတဲ့ရိုဟင်ဂျာ4ယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်3ယောက်ကတော့ထိုင်းမလေးနယ်စပ်မှာပြန်ဖမ်းမိခဲ့ပါတယ်1ယောက်ကတော့မလေးရှားအနာပိုင်တွေကဖမ်းပြီးထိုင်းကိုပြန်ပို့ပေးခဲ့ပါတယ်ကျန်နေသေးတဲ့15ယောက်ကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းမလေးနယ်စပ်တခြားမှာအနက်ခံခွေးတွေနဲ့ကောရဟတ်ယာဉ်တွေနဲ့ပါရှာဖွေနေတာကိုရုပ်သံတင်းမှာတွေ့ရပါတယ်။ထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတွေကလွတ်နေသူတွေရဲ့ဓာတ်ပုံတွေကိုလည်းထိုင်းမလေးနယ်စပ်ကကြေးရွာတကြီးတွေစီကိုပို့ပြီးဒီလူတွေကိုတွေ့ရင်တင်ပေးကြဖို့ကိုလည်းရဲတပ်ဖွဲ့ကတင်ထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေထောင်ပေါက်ပြေးမှုနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကတော့စတောင်ရဲစခန်းမှာတာဝန်ကျနေတဲ့ထိုင်းရဲတပ်ဖွဲ့ဝင်12ဦးကိုတာဝန်ပေါ်ရုံမှုနဲ့စုံစမ်းစစ်ဆေးနေပါတယ်။အလားတူပဲထိုင်းတောင်ပိုင်းဖန်ကခရိုင်မှာအချုပ်ထောင်ကိုဖောက်ပြေးတဲ့ရိုဟင်ဂျာတွေရှိခဲ့မှုပါတယ်။ထိုင်းတောင်ပိုင်းဖန်ကအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
်။ဒါထိုင်းကနေဆိုအဲ့လိုမျိုးပဲထိုင်းအဲ့ခရိုင်မှာပဲထိုင်းလာတာ။ဟိုရူဂျီကန်လည်းပို့လို့မရဘူးလေ။အဲ့လိုမျိုးဖြစ်နေတယ်။ထံကလောက်ကအချုပ်မှရှိတဲ့ရိုဟင်ဂျာတွေကြတော့ခံရတဲ့လကကျွန်တော်လောက်ကရောက်လို့ထပ်ပြီးမြေကြီးတဲ့ဆင်းအောင်10ရောက်တော့မပြီးတော့ဘူးသူတို့မှပြန်လာတယ်။ဒါနဲ့လူတွေအကုန်လုံးကတော့အဒီ UN အစီအစဉ်နဲ့သူတို့တတိယနိုင်ငံတွေကိုခတ်သွားပြီ။ကိုရောကဒီမှာအကြာကြီးနေရလေ၊ကြက်သိပ်ပြီးတော့နေကြရမလား။ပြည်ထနာတွေတဲ့နောက်ဆုံးခတ်ပြီးတော့နတ်တွေပိုင်းနဲ့ပြည့်ပြည့်မုန်နေထမ်းလို့တယောက်တောင်တည်ပြီးရစီ။ဒါနဲ့တချို့တွေကကြတော့သူတို့ကိုယ်ဟန်ကတတိယနိုင်ငံကိုမသွားချင်တာ။မလေးရှားမှမလေးရှားအဲ့လိုမျိုးများစုအဲ့လိုမျိုးဖြစ်
ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကအမျိုးသမီးနဲ့ကလေးတွေကိုတော့တချို့ဆောက်ရှောက်ရေးခရီးတွေမှာထားပေးတာတွေရှိခဲ့ပါတယ်။အခုထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေက ပြန် မိ သူ တွေ က တော့ သူ တို့ ကို မြန်မာ ပြည် ပြန် ပို့ မှာ ကြောက် လို့ ထွက် ပြေး ကြတယ် ဆို ပြီး မီဒီယာ တွေ ကို ပြော ဆို ထား ပါတယ် ဒါပေမဲ့ ထိုင်း ဘက် မှာ ဖမ်း မိ တဲ့ ရိုဟင်ဂျာ တွေ ကို မြန်မာ ပြည် ကို ပြန် ပို့ တာ မျိုး တွေ တော့ မကြား မိဘူး ဆို ပြီး ဦးမင်း ဦး က တော့ ဆို ပါတယ် ထိုင်းဘက်ကို ရောက် လာ ကြတဲ့ ရိုဟင်ဂျာ တွေ ဟာ ရခိုင် ဘင်္ဂလား နယ် ဇက်က နေ လာ ရောက် ကြတာ ပါ လူကုန် ကူးသူ တွေ က တော့ မလေးရှား ကို ပို့ ပေးမယ် ဆို ပြီး ခေါ် လာ ရင် သူ တို့ ဟာ ထိုင်း မလေး နယ် ဇက် မှာ ဖမ်း မိ ခဲ့ တာ ဖြစ် ပါတယ် လက်တလုံး မှာ ထောင်ဖောက် ပြေး တဲ့ ရိုဟင်ဂျာ တွေ နဲ့ ပတ်သက် လို့ ထိုင်း ဘက် ကမြန်မာ တိုင်ယုံ ကို အကြောင်း ကြားတာ မြန်မာ ဘက် က တာဝန် ယူ ရတာ ရှိ မရှိ ကို တော့ ထိုင်း နိုင်ငံ ဘန်ကောက် မြို့ က မြန်မာ တန်အမတ် ကြီး ဦး မြင့်တန်း ကို ဆက်သွယ် မေးမြန်း ကြည့် ခဲ့ ပါတယ်
မရှိပါဘူး မြတ် တရင် သာ လဲ တော့ တွေ့ ပါတယ် အရင်က မပြောဘူးပါ ဟိုမှာ traffic နဲ့ ပတ်သက် လို့ သူတို့ connection တွေ ပတ်သက် ရှိ ပါတယ်
မြန်မာ အစိုးရ က ရိုဟင်ဂျာ ဆိုတဲ့ အသုံးအနှုန်း ကို အတိအမှတ် မပြု ပါဘူး အခု ထောင်ဖောက် ပြေး တဲ့ သူတွေ ဟာ 2019 ခုနှစ် အတွင်း မှာ ဖမ်း မိ ခဲ့ တဲ့ ရိုဟင်ဂျာ များ ဖြစ် ကြပါတယ် ရှင်
VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါမကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အလုသမားတွေအတွက်တရားမျှတမှုရဖို့တရားခုံရုံးတွေဖွဲ့စည်းပေးဖို့တောင်းဆိုနေတဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာကြားဖို့ရှိပါတယ်တခါအစိုးရဝန်ထမ်းတွေကိုအခွန်ကင်းလွတ်ခွင့်နဲ့ကားတင်သွင်းခွင့်ပေးမဲ့မြန်မာအစိုးရရဲ့အဆုံးဖြတ်ချက်ဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မအီတန်စင်ကနေကောက်နှုတ်တင်ပြမှာပါရှင်
။တရုတ်သမ္မတရှီချင်းပင်ရဲ့2020အတွင်းပထမဆုံးအကြိမ်လာရောက်တဲ့မြန်မာခီးစဉ်ကတရုတ်မြန်မာဆက်ဆံရေးပေါ်မှာဘလို့တက်ရောက်တယ်လို့ဆိုရဲကောင်းစင်နဲ့ Prussian Parami Swanwan ဟိတာထားတဲ့ဆောင်းပါးကို The Diplomat.com မှာဖော်ပြပါတယ်။မြန်မာနိုင်ငံတည်းကတပုံတွေကိုတရုတ်ကထောက်ပံ့ပေးနေမှုပေါ်မှာစိုးရိမ်မှုတွေရှိနေပေမဲ့တရုတ်သမ္မတရှီရဲ့မြန်မာခီးစဉ်ကနေနေဆက်တည်နေမှုစီးပွားရေးဆိုင်ရာဆက်ဆံမှုတွေတိုးတက်ရေးစတဲ့နှစ်ဖက်အကျိုးရှိစေမယ့်ကိစ္စတွေဖြစ်ထွန်းမယ်လို့ခန့်မှန်းထားပါလိမ့်။တရုတ်တွက်မြန်မာကအဖက်ဖက်ကနေအရေးပါတဲ့အကြောင်းလေးပြသတဲ့တရုတ်သမ္မတရဲ့ခီးစဉ်လေးဖြစ်တယ်လို့ဆိုပါတယ်။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်း BRI အတွက်လည်းမြန်မာကအများစွာအရေးပါတယ်လို့လည်းရေးသားထားပါလိမ့်။တရုတ်မြန်မာပြည်သူချင်းရင်းနှီးဆက်ဆံမှုအဖြစ်2020ဟာတရုတ်မြန်မာရင်ကျေးမှုနဲ့ခီးသွားနှစ်လေဖြစ်တဲ့အလျောက်နိုင်ငံခီးသွားလုပ်ငန်းကဏ္ဍအတွက်လည်းကောင်းမွန်တဲ့ဆက်ဆံရေးဖြစ်တဲ့အကြောင်းဆွေးနွေးလိမ့်မယ်လို့ခန့်မှန်းထားပါလိမ့်။2020မြန်မာရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာမြန်မာစီးပွားရေးတိုးတက်ဖို့နဲ့ငင်းချင်းလုပ်ငန်းစီတိုးတက်ရေးကိစ္စတွေမှာ NLD အစိုးရအတွက်တရုတ်ကအရေးပါတဲ့ကဏ္ဍမှာရှိနေလို့လည်းထောက်ပြထားတာပါမြန်မာလိုနိုင်ငံငယ်တွေနဲ့တရုတ်နိုင်ငံကြားအပြန်အလှန်လေးစားမှုနဲ့နှစ်ဖက်အကျိုးရှိမဲ့ကိစ္စတွေလုပ်ဖို့အရေးပါတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ပြောကြားချက်ကိုလည်းကိုကဖော်ပြထားပါတယ်တရုတ်ရဲ့အပြောနဲ့အလုပ်ညီစလားဆိုတာကတော့မြန်မာနဲ့တခြားရှိတောင်အာရှနိုင်ငံတွေကစောင့်ကြည့်ရအောင်မယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံကအခြေခံလောကလာစာပေါ်မှာပြန်လည်သုံးသပ်မယ်ဆိုတဲ့ကောင်းစင်နဲ့ Michelle Russell ရေးသားထားတဲ့ဆောင်းပါးကိုတော့ just-style.com မှာဖတ်ရပါတယ်။မြန်မာနိုင်ငံရဲ့အခြေခံလောကလာစာတွန်းမြင့်ရေးတစ်နှစ်နှစ်ကြိမ်သုံးသပ်ချက်ကိုမြန်မာဆွေးရကစတင်လှုပ်ဆောင်နေပြီလို့ရေးသားထားတာပါ။နေထိုင်စရိတ်စစ်တမ်းအချက်လက်စာအရေပေါ်မှာအခြေခံပြီးတော့အခြေခံလောကလာစာသုံးသပ်တဲ့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့လကတည်းကစတင်နေပြီလို့လည်းရေးသားထားပါလိမ့်။မြန်မာနိုင်ငံရဲ့ဥပဒေအရအခြေခံလောကလာစာကိုနှစ်နှစ်တစ်ကြိမ်သုံးသပ်ရမှာဖြစ်ပြီးတော့နှစ်နှစ်တစ်ကြိမ်လစာတိုးပြရမယ်လို့လည်းရည်သားထားတာပါမေလ2018မှာသတ်မှတ်ထားတဲ့အခြေခံလောက်ခလစာကတနေ့ကိုမြန်မာကျပ်ငွေ3600ကနေ4800ကျားရှိပြီးတော့ဒါဟာအရင်ကသတ်မှတ်ထားတာထက်33000ကျပ်တိုးလာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်2020မေလမှာနောက်တစ်ကြိမ်တိုးမြှင့်ဖို့စီစဉ်ထားတာပါတနေ့အတွက်အခြေခံလောက်ခလစာက9200ကျပ်ပေးနိုင်ဖို့မျှော်မှန်းထားပေမဲ့လည်းဒါဆိုလို့ရှိရင်90ရာခိုင်နှုန်းလစာတိုးပြရမှာဖြစ်တာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မကိုက်မှလည်းစိုးရိမ်နေကြတယ်လို့ Smart Myanmar စီမံကိန်းအကြီးအကဲ Jacob Clay ကိုကူကားပြီးတော့ဖော်ပြထားတာကိုဖတ်ရပါတယ်ရှင်
။မက်အီတန်စင်ပြောပြသွားတာပါအင်္ဂါနေ့နနက်ခင်းအစီအစဉ်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းမကြခင်နားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
အဲ့တော့ ADS ရောထိကြမယ်သူကတောင်းခွင့်တဲ့ဆိုတော့တစ်နှစ်ကိုတော့ဆိုတော့အနည်းဆုံးကျွန်တော်တို့မှန်းတာ3နှစ်လောက်ဖြစ်နေ
တာဒါကတော့အစိုးရဝန်ထမ်းတွေကိုအခွန်ကင်းလို့ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်မြန်မာအစိုးရရဲ့အစီအစဉ်ဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတာစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါနားဆင်ရဖို့ရှိပါတယ်နနခင်းအင်္ဂလိပ်စာသင်ခန်းစာတတ်တက်အောင်သတင်းလွှာစာရာတွေကိုလည်းနောက်ပိုင်းမှာတင်ဆက်မှာပါအခုတော့မြန်မာတခွင့်အစီအစဉ်ကိုအရင်ဆုံးနားဆင်ရဖို့ရှိပါတယ်အလုတ်ရှင်နဲ့အလုတ်သမားပြဿနာဖြစ်လို့အရက်ဖက်တရားရုံးတွေမှာရင်ဆိုင်ရရင်အချိန်နဲ့ငွေအပိုမရှိတဲ့အလုတ်သမားတွေအတွက်အဆင်မပြေပါဘူးဒါကြောင့်အလုတ်ရှင်အလုတ်သမားကိစ္စတွေကိုတည်တံ့ဖြေရှင်းပေးနိုင်တဲ့အလုတ်သမားတရားခုံရုံးတွေရှိလာအမှုရင်ဆိုင်ရတဲ့အလုပ်သမားတွေအတွက်တရားစီရင်ရေးမှာပုံမူတရားမျှတပြီးပုံမူတရားမျှတလာလိမ့်မယ်လို့အလုပ်သမားတွေဘက်ကမျှော်လင့်နေကြပါတယ်မြင့်မခသတင်းအေဂျင်စီကတင်ပြထားပါတယ်ရှင
်အလုပ်ရှင်နဲ့အလုပ်သမားကြမှာအငင်းပွားမှုတွေဖြစ်လာပြီးဆိုတက်ဆိုင်ရာမြို့နယ်ညှိနှိုင်းဖြန့်ဖြေးရေးအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြည့်ရှင်းရင်ခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတိအစင်းစင်တက်ပြီးဖြည့်ရှင်းနေတာပါအလို့ရှင်အလို့သမားအငင်းပွားမှုဖြည့်ရှင်းရင်ဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြည်တဲ့ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလို့ရှင်တွေကလေးစားလိုက်နိုင်မှုမရှိဘူးလို့သိရပါတယ်အလို့ရှင်အလို့သမားအငင်းပွားမှုဖြည့်ရှင်းဥပဒေမှာထောင်နှံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုသမားတွေအနေနဲ့အရက်ဘတ်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်။ဒါကြောင့်မို့အလုရှင်အလုသမားပြဿနာတွေကိုမှန်ကန်မြန်ဆန်စွာတီးတန့်ဖြေရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေပေါ်ပေါက်လာဖို့အလုသမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဥဒတ်နေအောင်ကခုလို့ပြောပါလေ
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုံသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျအဲ့တော့လက်ရှိကျွန်တော်တို့အလုံသမားတွေဟိုအရေးခင်ဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုံသမားတွေရဲ့အမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျအဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုံသမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့တော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်အဓိကကတော့ဒီအလုံသမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းမှာရှိတဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုံသမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုံသမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့ဟာကိုထားမလားပေါ့ဥပမာဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာကတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ့်လုပ်ငန်းစဉ်ပါခင်ဗျအ
လုံသမားတွေအနေနဲ့အရက်ဘတ်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုပ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုံသမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်နန်းတာဝန်ခံမခခကခုလိုပြောပါလေ
လုရှင်အလုသမားငင်းမောင်းမှုဖြစ်ပြီးတော့မှအလုသမားတရားရုံးပေါ့အရက်ဖက်တရားရုံးကိုတွားရပြီးဆိုတာနဲ့ကိုအလုသမားတွေအတွက်ကစပြီးနဲ့နာပြီးအ ਨੇ ဆုံးတော့သူတို့အလုမလုပဲနဲ့ဒီတရားရုံးချင်းတွေကိုတွားရတယ်အဲ့ဒီမှာရုံးတစိကောင်းနေရောကုန်ကြစည်ဒီရောရှေ့နေမငားနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတစ်ခါတလေကြာရင်အလုသမားပြဿနာတွေကမှန်နေရနဲ့လက်လျှော့ပေးလိုက်ရတဲ့အခြေအနေမျိုးတွေအများကြီးဖြစ်လာတယ
်အလုသမားတရားရုံးတွေပေါ်ပေါက်လာဖို့ကလည်းစနစ်တစ်ခုအနေနဲ့တိဆောက်ရမှာမို့အချိန်ယူပြီးစနစ်တကျဆွေးနွေးလုံဆောင်သွားတဲ့လေလေမခခကပြောပါသေးတယ
်လေးဘခပေါ်ပေါက်ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူးဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတည်ဆောက်အောင်မှဖြစ်တယ်အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အာဂတိတရားကြီးကလည်းပို့ပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနစ်နာမှုအများဆုံးကလည်းအလုသမားတို့ဖြစ်သွားမယ်ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူးဒါပေမဲ့လည်းအော်နောက်မှပဲနောက်နှစ်ပေါင်း20ကြာမှ30ကြာမှ10နှစ်ကြာမှ15နှစ်ကြာမှဆိုတာတော့လေကျွန်တော်တို့လုံးလို့မရဘူး။ဘာကြောင့်လုံးလို့မရအောင်လဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျွန်တော်တို့အဲ့ဒီလောက်အကြာကြီးသွားလို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။ဒါပြိုင်နေတဲ့လောက်ရမှရှိရဲ့။တဆင်ကြီးတဆင်လောက်ရမှရှိရဲ့
။အလုသမားရေးရပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2019-2018ခုနှစ်အတွင်းမှာအလုသမားရေးရအမှုကိစ္စ200နီးပါးအထိဖြည့်ရှင်းပေးခဲ့ရပြီးရော်ချင်းငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ Regeneration Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုသမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုသမားဥပဒေနဲ့တက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
အဲ့ဒီဥရီတဲ့ဥရီရန်ရိုက်စနေကြီးကိုတုံးနေတယ်ဆိုရင်တစ်ဆက်တစ်ဆက်လက်ရှိစီရင်တုံးနေတုံးတရားသူကြီးတွေရှေ့နေတွေအလုံးမရဒီစနေထက်မှရင်းမားလာပြီးမှဖြတ်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့အခုကျွန်တော်တို့ကဘာလို့ဓာတ်ကြီးပြောနေလဲတရားရောက်တဲ့အမှုတွေကိုကျွန်တော်တို့သိကြည့်သိလို့လီဘန်လုံးနဲ့ပတ်သက်တဲ့ကိစ္စတွေတရားကတအားကိုခက်ခက်ခက်ခဲနဲ့ဟိုဖြစ်နေကြတာဒီလီဘန်လုံးလို့ပြောကြတာဒီဥရီတွေရဲ့တဘာဝတဲ့ဟိုဘက်ကတရားဒီဥရီစနေမှာပါဝင်တဲ့လူတွေကရှင်းလင်းလင်းဟိုနားမလဲဦးတယ်ကျွန်တော်တို့သိနေတာဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်ဟိုဘောကအမှုတွေကနေတိုင်းဘောလူတွေအများကြီးရဲ့ဘောကနေတိောက်တာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတချို့ဟာတွေကိုအတင်းဟိုစေကူမင်းနေတယ်ဘာမှတခုရှိတယ်နောက်ကလာမှမလို့လာဟိုနောက်ကလာမှလိုအောင်လို့နိုင်နောက်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတစ်ခါလေးပြင်ထားတဲ့လေပေါ့နော်ဘာတော့မဟုတ်ပါဗျာအဲခုနတရားစီရေးစနစ်ကြီးတစ်ခုလုံးသွားလေဒီမှာလောကိုကြွချင်းလာပေါ့ဒီမှာလောမှာခုနရှေ့နေဒီကိစ္စဘလို့ကာမှာကျွန်တော်တို့လုံသွားတယ်ပဲကွာဗျာစဉ်းစားပြီးမလဲပေါ့အဲအဲ့ဒါကြီးကကျွန်တော်စဉ်းစားထားတဲ့ကိစ္စတွေပေါ့
လက်ရှိမှာလည်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုသမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါတယ်။အလုရှင်တွေအနေနဲ့ခုံသမားတိကောင်စီဆုံးဖြတ်ချက်အတိုင်းအလုပြန်မခန့်တော့ဘဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြည့်ရှင်းနိုင်တဲ့အလုသမားတရားရုံးတွေကိုလိုအပ်နေရပါ။ကျွန်တော်ပိုင်ထက်ပါ။မြေမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ။
မြန်မာခသတင်းအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်မှာရှင်အခုတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်မှာပါအစိုးရဝန်ထမ်းတွေကိုအထူးအခွင့်အရေးအဖြစ်အခွန်ကင်းလွတ်ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်ဆိုတာကြောင့်ဝန်ထမ်းတွေအနေနဲ့ကြက်ငွေသိန်းရာနဲ့ချီတွက်ချီကိုက်မှာဖြစ်ပေမဲ့လို့ပြည်ရင်းကားထုတ်လုပ်သူတွေအတွက်တော့ဈေးကွက်မရေရာမဲ့အခြေအနေကိုကြိုတင်တွက်ဆနေကြရပါတယ်အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်တသိန်းလောက်ချထားပေးဖို့ရည်ရွယ်ထားပြီးပြည်ရင်းတက်ဆင်ထုတ်လုပ်တဲ့ကားတက်ဈေးကွက်ကတစ်နှစ်ကိုအစည်းရေ2000လောက်သာရှိနေတာပါဒီပြည်ရင်းကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့မတ်သိန်ကီထိုက်ဆွေးနွေးပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါရရှင
်ကပ္ပမစ္စရာဒအခွင့်တူဖြစ်တယ်ဆိုတာကတော့ဒါရှင်းရှင်းဝေးဝေးလဲဆွေးနွေးဖို့လိုမယ်မထင်ပါဘူးအဓိကရည်ရွယ်ချက်ကိုဆရာတို့ဘယ်လိုနားလည်ထားပါလဲရှင်ကျွန်
တော်ဆရာဝန်ထမ်းတွေကဒါလားကနေနေပေါ့နော်ဒီနေ့နိုင်ငံကလည်းရှင်းတယ်ဆိုရင်တော့တို့ရဲ့တရားချောင်းကြီးတို့တို့ယူရပြီးတော့ဆောင်ရတယ်လို့ပြောတာ
ဝန်ထမ်းတွေကားဝယ်ဖို့ဝန်ဆောင်မှုပေးမယ်ဆိုတဲ့လုပ်ငန်းတွေလည်းပေါ်လာတော့သူတို့မှန်းထားတဲ့အတိုင်းဝန်ထမ်းတွေတသက်ချောင်းချီရေးရတကယ်ဖြစ်လာနိုင်မှာမလားတကယ်အကျိုးအမြတ်ရတဲ့သူကဝန်ထမ်းတွေတကယ်ဖြစ်ပါမလားဆရာ
ဒါရင်အကျိုးအမြတ်ရတာတော့ဝန်ထမ်းဖြစ်မှာပေါ့ဘာလို့လဲကားပါမင်းကိုဝန်တက်တာကိုပြီးတော့ဆရာအနည်းဆုံးသူကပါမင်းသူအနေဆုံးဝန်ထမ်းပေါ့နော်ဟိုတိတ်တုံးရတယ်ဆိုရင်တော့အခွန်တက်လာခွဲရဒေးလေးရ50လောက်သူကပေးလိုက်တော့ပေါ့အဲ့ပါမင်းတော်ရဲ့ခေါင်းသက်တာကွဲတက်အင်စန်တက်ဒေးလေးရ50အခြေခံကတော့ညအဲ့ဟာသူကဥပမာသူတင်းတင်းမတင်းဘူးဆိုတော့ဒါတခြားနေလမ်းဆောင်ရမယ်ဆိုတော့ ဒီခုတော့ထွက်လာမှာတော့မြင်လာပါတော့
နော်အပြင်ကနေပြီးတော့စိတ်ချိုက်ကားတောင်းကနန်းလောက်ဝင်လာမယ်ဆိုတော့ဆရာတို့ဒီပြည်တွင်းကားဈေးခွက်ပေါ့နော်ပြည်တွင်းကားထုတ်လုပ်တဲ့လူတွေဈေးခွက်ရောဒါဟာနစ်နာဖို့မဖြစ်ဘူးလားဆရာ
အဲအဲ့တော့ ADS ရောထိကြမယ်သူကတောင်းကနန်းဆိုတော့တစ်နှစ်ကိုရောတာဆိုတော့အနည်းဆုံးကျွန်တော်တို့မှတာဒေးကနန်းတော့ဖြစ်နိုင်တာပေါ့နော်သူကလုံးတဲ့25နှစ်ဆိုအသက်ဈေးဘောက်ဝင်ကျွန်တော်25နှစ်ပေါ့အသက်50ဆို50နဲ့60ကြာတော့အဲ့မှာလည်းတော့ကြာတနေ့တောင်းနေမြောတသိန်းလောက်ရှိတယ်။ရတော့ပုံမှန်ပေါ့ဒီကားဈေးကွက်မှာကားတည့်ဈေးကွက်ရဲ့ပုံမှန်ရောင်းရတဲ့နေ့ကို1000လောက်ရှိတာ။အခုဈေးတသိန်းလောက်ကိုဒီ shop ပေးရတယ်ပေါ့နော်။3လဆိုပါမစ်တစ်စောင်းတန်း3လပဲရှိတာ။3လပါဈေးတော့တည့်ဝင်လာရင်တော့ရောင်းလို့ရဘယ်လိုမှမရဖြစ်ပြီးတော့ဒီ automotive industry ရတော့ဒီကားဈေးကွက်အထည်အကိုရှိပါ
။နောက်တစ်ခုကကျမတို့နားလည်ထားတာကအခုရန်ကုန်ပါမစ်ကိုသူတို့ကအပြင်ကသွင်းလာရင်မပေးတော့ဘူးဒီပြည်ရင်းထုတ်ပဲပေးမယ်ဆိုရဲဟာရောအခုပြင်လိုက်လားဆရာသူတို့ဒီအစ်စ်ဝင်လာတဲ့ဟာတွေကိုပေးမှာလား
အဲ့ဒါလည်းပြင်လိုက်တယ်တကောင်စင်းလိုက်ပြီးမှာပဲဝင်တယ်ကရန်ကုန်တကောင်ပြည်နဲ့ရှောက်တယ်ရန်ကုန်ပါမစ်ပါသူတို့ပြင်လာအဲ့အခွင့်ရေးဒါကခုနကကျွန်တော်ပြောပြရတယ်ခေါ်တာဟို350လောက်တန်းတယ်ဆိုတာရန်ကုန်ပါမစ်ပါပါလို့ရန်ကုန်ပါမစ်တကောင်က100လောက်တန်းတော့
အဲ့တော့ဒီဝင်တဲ့နေ့အနေနဲ့တော့ပါမစ်ကိုရောင်းဓာတ်ရိုက်ရောင်းလိုက်လို့ရတဲ့အနေအထား
တော်တော့မရောင်းပါဘူးပြောတာပေါ့ဒါပဲကျွန်တော်တို့မြင်တာမရောင်းမနဲ့ဒါမှအောက်ခြေဝင်တန်းတယောက်ကကားသွင်းဖို့မှမလွယ်တာတော့ရောင်းပါပေါ့နော်ဒါတော့အရင်ထဲရတယ်ဆိုပဲမရောင်းပါဘူးဆိုတဲ့ဟာတွေရောင်းရတာလေတစ်စလုံးတို့သမောသားပါမေတို့ရှိုးကျော်ပါမေတို့တယ်လီဖုန်း GSM တို့တို့ပဲရောင်းနေရပါဘာတော့လဲဒီပဲဘွားတော့ရောင်းရတော့ဘွားရရပြောတာဒါလက်တွေ့မှာတော့လည်းရောင်းဝင်ဖြစ်လာရောင်းပါပဲပတ်စံရအောင်
ဝယ်ခွင့်ရတဲ့ဝန်ထမ်းတယောက်အနေနဲ့ဒီပါမစ်ကိုရောင်းမယ်ဆိုရင်ကောဈေးကွက်ထဲမှာဘယ်လောက်လောက်သူတို့ဟိုပောက်ပါတယ်ရှင်ဘာမှကုန်ကြစရိတ်မရှိဘဲနဲ့ပေါ့နော်ဆရာ
ခဏကျွန်တော်ရှင်းပြတာမူရင်းတန်ဖိုးကတော့ညာ300ရန်ကုန်လမ်းစင်းနေဆရာကျော်လောက်တန်နေရပါတော့ပုံသက်သာခွင့်နဲ့ပေါင်းတော့ဒါပေမဲ့ဘယ်လောက်ရမယ်တော့မသိဘူးဆိုတော့ပါမစ်ကအများကြီးကုန်လာရင်တော့ဝယ်လို့ဟောရောင်းလို့ဟာဖြစ်လာမှာဥရောပထွက်တဲ့ပါမစ်ကတန်ဖိုးရှိပါမယ်နောက်ကျတဲ့ပါမစ်ကတော့ရေရေတန်ဖိုးကျပါမယ်
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်သူတွေအနေနဲ့ရောအစိုးရကမူဝါဒကဒါတနည်းနည်းအတွင်းမှာတစ်ခါပြောင်းပြန်နေဆိုတဲ့ဟာမျိုးဖြစ်တာပေါ့နော်ဒီအပေါ်မှာဆရာတို့အနေနဲ့ဗမာပြောချင်ပါလဲဆရာ
။မဟုတ်လေသူကကားထုတ်လုပ်တဲ့ SVD ထုတ်လုပ်တဲ့လူတွေကမူဝါဒတည်ငြိမ်လာပြီဆိုတော့သူကဝင်လာကြတာပေါ့။အဲ့ဒီဘဝပအောင်တော်တော်ဆောင်ပြီးတော့ Nissan တို့ Ford တို့ဒါဆိုးကြီးတို့သူဆိုလည်းကျွန်တော်ကဒါလည်းဆက်အောင်စောင့်နေပြီပေါ့။အခုလိုမူဝါဒအပြောင်းလဲဖြစ်တဲ့အချိန်မှာတော့စီးကံမှုများနိုင်တာပေါ့နော်။အဖေအင်းဒီရောက်တော့လေသူတို့ကျွန်တော်တို့စမ်းသားကြရဖြစ်တော့နော်မူဝါဒပြောင်းနေရအ
ဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်တဲ့ဈေးကွက်ကရောဟိုတေချာမှုရှိပါဦးမလားဆရာ
မှန်တယ်အဲကြောင့်ဒီပြည်ရင်းထုတ်လုပ်မှုဈေးကွက်လည်းပြည်ကမှုရှိရတယ
်ဆရာတို့ဘက်ကရောဒီကိစ္စတွေကိုအစိုးရနဲ့ဆွေးနွေးတာမျိုးရှိပါသလားဆရာ
သူကအားလုံးပြီးနေကျွန်တော်တို့ခေါ်ယူပြီးတော့တိတ်ပြေးတာပဲရှိသူကဒါလုံးလာ6လလောက်ရှိပြီပြောတယ်အဲ့ကျွန်တော်လွတ်တော်ကိုယ်စားလေးပိုင်းအောင်ကျွန်တော်တို့ဒီဩရိယလုပ်ငန်းရှင်ရောကျန်တဲ့ဖွဲ့တွေအားမလို့ခေါ်ယူဆွေးနွေးရတာမရှိကျွန်တော်တို့ကတော့အသိပေးရပါမယ်နော်တိုင်မင်တာမဟုတ
်ဆိုသက်သာချောင်းကြီးရေးနဲ့ကားစီးဖို့ဆိုရင်ပြည်တွင်းမှာသူတို့အားပေးနေတဲ့ပြည်တွင်းတုတ်ကားတွေကိုရောသူတို့ဘာလို့မရည်ညွှန်းမှသလဲ
ဟုတ်တယ်ကျွန်တော်တို့ကအရင်ဆိုးရွားလက်ထက်တုန်းကတော့လုပ်ခဲ့ဘူးပဲသူကပြည်တွင်းတမှုမကြီးကနာထုတ်တယ်ဆရာကြီးကျူကျူလို့ကားအသေးလေး35ဒေးနဲ့ကားကိုလည်းတော့ဘူးဆိုလေအဲ့လိုဝန်ထမ်းကြီးလည်းမျိုးချပေးတာတွေ့ရနော်။ဟိုအစမှုဝင်ခဏထုတ်တဲ့ကားကိုပဲပြရနော်။ဟိုရင်ခက်ကမဆလာခက်ကြတယ်ကံ၄သိန်းသွားလို့ဟာမျိုးပြရမျိုးရှိတယ်။ခုပြင်းထုတ်တယ်။ပြင်းတော့မှအစိုးရထုတ်တဲ့ကားပေါ့နော်။အဲ့ဒါတော့ပုံပြီးတော့နီလန်းကြတာပေါ့နော
်။အခုပြင်းထုတ်ဆရာတို့ကားလော့ကမှာကတကယ်ဒီစိတ်ချရတဲ့ brand တွေထုတ်နေတာရှိတယ်ဆိုတော့ဘာကြောင့်ပြည်တွင်းထုတ်ကားတွေကိုအရေးကြနဲ့ဝယ်ရောင်းလုပ်ပြီးဝယ်ခွင့်ပေးမယ်ဆိုတာမျိုးမဖြစ်ဘဲနဲ့ပြည်ပကားတွင်သွင်းခွင့်ဆိုတာတည်းသူတို့သွားပါတယ်ရှင်ဆရာတို့ဘယ်လိုမြင်ပါလဲ
သူကအဓိကတော့ဒီဟိုအခွန်ဝေကိုလက်ဆောင်ပေးနေတဲ့သဘောပေါ့နော်အခွန်တက်တာကိုဒီစမ်းနေသူကဟိုပြည်တွင်းထုတ်ကားတော့ဘယ်လိုဖြစ်ဝယ်လို့ရနေနေတာရှိတော့အဝန်ထမ်းတွေတော့အထူးခွင့်ရနေနေဒီရဲ့ပုံစံမျိုးကြောင့်မို့ဒီဘားနေပြီးအခွန်တက်တာကိုဒီလိုညာနဲ့ထောင်းနေချင်းတက်တာကွန်ပြေးတဲ့ပုံစံမျိုးလုပ်ကြလို့မြင်တယ်။အ
ဲ့တော့ဆရာတို့ဒီပြည်တွင်းကားထုတ်လုပ်သူများအနေနဲ့ရောပြည်တွင်းကားထုတ်လုပ်တဲ့လုပ်ငန်းရှင်များအနေနဲ့ရောဒီဟာကိုကန့်ကွက်ဖို့ရောဆရာတို့ကန့်ကွက်နိုင်တဲ့အခြေအနေမျိုးရောရှိပါသလား။
ကျွန်တော်တို့ကကန့်ကွက်တယ်ဒါကြီးရောဒီပြည်တွင်း Automotive Industry အခုလုံးအကြီးအကဲနဲ့လုပ်ဝင်နေတယ်။ဒ ျွန်တော်ပြောတာလက်မှတ်ပါ
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တက်တန်ရောင်သတင်းလွှာကိုမအေးတန်နာကျော်ကဆက်လက်တင်ဆက်မှာပ
ါမင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလာမှာတော့ဆယ်ကျော်သက်တွေရဲ့အသေးစွဲကနေတကကဘာကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အမှုပညာလုပ်ငန်းနေ၃နှစ်ကျော်နားထရာကနေအခုပရိသတ်ရှိမှကိုပြန်ရောက်လာခဲ့ပါပြီ။ဒီလိုမျိုးကဘာတော်တော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးနေပါရဲ့။ဆယ်ကျော်သက်တွေရဲ့အသေးစွဲကနေဒါကကဘာကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အမှုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးတဲ့နောက်အခုသူ့ရဲ့အလုပ်တွေပြန်ပြောင်းစပါပြီ။သူ့ရဲ့အမှုပညာနဲ့ပုံကိုရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူ့ရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ။ Justin Bieber Season ဆိုတဲ့သူ့အကြောင်းပထမဦးဆုံးမှတ်တမ်းရုပ်ရှင်ကို YouTube Video Website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါသေးတယ်။သူ့ရဲ့ပထမဦးဆုံးတေးတပြားထုတ်ဖို့အချိန်လေးနဲ့ယူပြီးတော့ဘယ်လိုလုပ်ခဲ့ရလဲ။နောက်ပြီးတော့သူ့ရဲ့မနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့ Supermodel Hailey Baldwin နဲ့မိသားစုဘဝအသစ်ပြီးတော့သူ့ရဲ့တခြားမိသားစုဝင်တွေနဲ့အကြောင်းတွေကိုကြည့်ရမှာပါ။2009ခုနှစ်မှာခလေးမျက်နှာလေးနဲ့ YouTube ပေါ်ကနေပြီးတော့ဆက်ပြီးတော့နာမည်ကျော်လာတဲ့ Justin Bieber ဟာ2018ခုနှစ်မှာတော့သူ့အနားယူဖို့လိုရဲဆိုတဲ့အကြောင်းပြချက်နဲ့ Purple ဆိုတဲ့ကဘာလက်ဖျော်ဖြေပွဲကိုရုတ်တရက်ရက်လိုက်ပါတယ်။မနစ်တုန်းကတော့သူ့ရဲ့ Instagram လူမှုစာမျက်နှာမှာစာရီးရေးခဲ့ပြီးတော့သူ့စိတ်ကြောက်ရွံ့ဘလို့ခံစားနေရလဲ။နောက်ပြီးတော့မိုးရေဆေးဆွဲတာနောက်ကြော်ကြားမှုဒါတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသူ့ရဲ့ပရိသတ်124တန်းကိုရေးပြီးတော့ပြောခဲ့တာပါ။ဒါပေမဲ့အဲ့လိုအခြေအနေတွေကနေသူအခုပြန်ပြီးတော့ကောင်းလာတာကတော့ဘာသာရေးနဲ့သူ့ရဲ့ငယ်ချင်း Hailey Baldwin တို့ကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်။အခုအသက်25နှစ်ရှိသွားပြီဖြစ်တဲ့ Justin Bieber ကအခုနှစ်2020အတွင်းမှာလင်းနေအတွင်းပထမဆုံးထွက်မယ်တေးတပြားထွက်မယ်။မြောက်အမေရိကတိုက်ဖျော်ဖြေခီထွက်မယ်လို့ဒီဇင်ဘာလအစောပိုင်းတုန်းကပဲပြောထားပါတယ်။သူ့ရဲ့အခွေအစ်စ်နာမည်ကတော့ဘာနာမည်ပေးထားလဲဆိုတာထွက်မလာသေးပဲ။အဲ့အခွေအစ်စ်တွေကပထမဆုံးတချင်းဖြစ်နေရမ်မီဆိုတဲ့တချင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲထုတ်လိုက်တာပါ။အခု Justin Bieber ရဲ့ YouTube ပေါ်ကမှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့သူ့ရဲ့ပရိသတ်တွေနေနဲ့ Justin Bieber ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုတွေ့ရလိမ့်မယ်လို့သူ့ရဲ့ဇနီးက YouTube မှတ်တမ်းရုပ်ရှင်ရဲ့ကြော်ညာမှာပြောထားပါတယ်။ Justin Bieber ကတော့အခုလိုမျိုး YouTube နဲ့ပေါင်းပြီးတော့သူ့ရဲ့အကြောင်းဗီဒီယိုလုပ်လို့ရတာကလည်းသူ့ရဲ့ဘဝကိုပြည့်ပြည့်စုံတယ်လို့ခံစားမိစေပါတယ်လို့ပြောပါတယ်။သူကဆက်ပြီးတော့တချင်းဆိုတော့ YouTube ကပဲပံ့ပိုးပေးခဲ့တယ်။ YouTube ကကျွန်တော်ရဲ့ဂီတာကိုကျွန်တော်ပရိသတ်တွေနဲ့မျှဝေခံစားလို့ရတဲ့အတိုင်းအဝန်တစ်ခုပါလို့ Justin Bieber ကကြေညာချက်မှာပြောထားပါတယ်။သူက9နှစ်တွင်မှသူ့ရဲ့ပထမအဦးဆုံးတပုတ်ထဲတခြင်းဖြစ်နေခုနပြောသွားတဲ့ Yummy ဆိုတဲ့တခြင်းကိုတော့ဇန်နဝါရီလ3ရက်နေ့ကပဲတရားဝင်ဖြန့်လိုက်တာပါ။သူ့ရဲ့ Yummy တခြင်းကို online ဂီတာစာမျက်နှာတွေဖြစ်တဲ့ Spotify, Amazon Music, iTunes Store, Google Play, Pandora, Deezer နဲ့ Tidal website တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မေးသနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှအစီအစဉ်မှာရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့စနေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်တင်ဆက်မှာပါရှင
်။ဒီသတင်းပါHAND hand လဲလို့ဒီပေရတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက play play ကတမန်အဖြစ်ကစားတယ်ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်ဒီပေရပြီမြေ ဒီနေရာမှာ into into အတွင်းသို့လို့အဓိပ္ပာယ်ရတဲ့ verb preposition နဲ့တွဲသုံးထားတာမျိုး play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် some one apostrophe s someone's ကတော့တူတူယောက်ရဲ့ hands hands ကတော့လက်တွေဆိုတော့စကပိုက်ခွန်ရဲ့လုံးောက်အဓိပ္ပာယ်ကလူတူတူယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့သဘိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်ကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ကသူကိုကြည့်မရတဲ့လူဆင်ထားတဲ့အကွက်ထဲဝင်တော့တာပါပဲဒီလူကဂျိုးကိုတိတ်ဒေါသထွက်အောင်လုပ်တော့ဂျိုးကလည်းထိုးမိတာပေါ့ခုတော့ဂျိုးအဖမ်းခံရပြီလေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
ခုဆက်လက်တင်ပြပြီးမှာကတော့
Sit on your hands.
ဖြစ်ပါတယ်။စာလုံးပေါင်းက SIT sit ကထိုင်တာ ON on ကအပေါ်မှာဆိုတော့ sit on ကအပေါ်မှာထိုင်တာ YOU are your thing ရဲ့ HANDS hands ကလက်တွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့သင်ရဲ့လက်တွေအပေါ်မှာထိုင်တာပေါ့လူတွေအနေနဲ့လက်တွေနဲ့အလုပ်လုပ်ရတာတော်တော်ရှိများအတိပဲဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ့်လက်ပေါ်ကိုတက်ထိုင်နေတယ်ဆိုရင်ဘယ်လိုသဘောလဲဆိုတာတော့ရရှိများသိပြီးသားဖြစ်ပါလိမ့်မယ်။ဘာမှလုံးလို့မရဘူး။ဘာမှလုံးမပေးနိုင်ဘူးပေါ့။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလုံးစရာရှိတာဖြည့်ရှင်းစရာရှိတာကိုဘာမှအရေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူးဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာမြေယာသိမ်းတာဟာတိတ်ကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing. Hands are tied.
ဖြစ်ပါ रे စာလုံးပေါင်းက H A N D S hands ကလက်တွေ A R E R T I E D tied ကအချီခံနာအတုတ်ခံနာကိုဆိုလိုတာဖြစ်ပါ रे ဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လက်တွေကိုကြိုးထုတ်ခံထားရတာပေါ့လက်တွေကြိုးထုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူးဒါကြောင့် idiom အသေးပဲကလည်းရှင်းနေလို့ဆိုရမှာပါတခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာလုပ်ပေးနိုင်စွမ်းမရှိတာအခြေအနေရအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire. Sorry, I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာ။ဝင်နေပါလေ။ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လိုမှကုနိုင်မှာမဟုတ်ဘူးလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My hands are tied as I'm about to retire. Sorry, I can't help you with your promotion.
ခုဆက်လက်တင်ပြပြီးမှာကတော့
weight on hand and foot
ဖြစ်ပါတယ်စာလုံးပေါင်းက weight weight ကတမန်အားဖြင့်စောင့်တာလို့ဒီပေရပေမယ့် on on ပြီးပေနဲ့တွဲပြီး weight on ကတော့ခိုင်းတာကိုလှုပ်ပေးတာကိုဆိုလိုပါတယ် hand hand ကလက် and and ကနှိ foot foot ကခြေတော့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ခိုင်းတာကိုခြေနဲ့လက်နဲ့လှုပ်ပေးတာပေါ့idiom ဆိုတဲ့တွေ့ဝိုက်အသေးပဲကတော့ကျမတို့မြန်မာစကားရပြောရရင်တော့ကိုရင်ကိုကြလှုပ်ပေးကင်ပေးတာလိုလီသေးမရှိကိုဖိယင်ဖိလှုပ်ပေးတာ Jojo Nuno ne Pyuzu da myo go sro da phit par de. Di thong ne pat de lu George Groupy de upma ko na sin chi ja ya aw.
John finally married his girlfriend, as I think he wants someone to wait on him hand and foot.
John nga naw so bro tu yi sa go le that lite le. Chuno tin ma re tu ga tu go lo le thim shi pyu su me lu tu lo chin ni de so da ba be lo thi be ya ba de. Upma go naw ta khaw na sin chi ja ya aw.
John finally married his girlfriend, as I think he wants someone to wait on him hand and foot.
Ku naw song tin pya pi ma ga ro.
Wash my hands of.
Phit ba de. Sa long paung ga WASH wash ga si jo da. OF off ga de ku ku ye so ro. Sa ka bai de ku ye dai yai thi be ga ro. Chinou ye lek ga ni si pi lai da bo. Di niya ma SOMETHING something de ku lo de be ya de. Sa ka long da ma ma ho. SOMEONE someone to u tiao lu de be ya de sa long ni twae pi wash my hands of someone or wash my hands of something lu le twae tung lu ya ba de. Wash my hands of someone so you know di lu ne shi se pi lo ba ma pa tet da di lu ne a se phyat pi da ko so lu pi lo wash my hands of something so you know di khu khu ne pa tet pi lo sait goun lo a pi a pai ya pyet da myo ဆက်မလုပ်တော့တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My aunt washed her hands of her son. He gave her so much trouble that she decided to disown him.
ကျွန်တော်ကသူ့သားနဲ့လုံးဝအဆက်ဖြတ်လိုက်ပြီလေသူ့ကိုတိတ်ဒုက္ခပေးတော့အမွေဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထိပေးရပါတယ်
My aunt washed her hands of her son. He gave her so much trouble that she decided to disown him.
Tarashimiago, di drimba, hango chi can be timpia gere idiom atone vigaro.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot. Wash my hands of.
Do phit ja ba de. Naw tadin ba khu lu chi myo ma le naw ta idiom a thong rwi go sel le tin pya pi u ma mu sao myo na sin ja ba shin.
Do la la tan tin san ni de American thong English sa tin gan sa a si sin go pyan le thau lwin ga da phit ba de shin. အင်္ဂါနေ့နေ့နဲ့ခင်ပြီးမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
။ယူကရိန်းခီးသတင်းလေယာဉ်ကိုသူတို့ပစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားပြလိုက်တဲ့နောက်၃ရက်မြောက်နေ့အဖြစ်နဲ့ရာနဲ့ချီတဲ့ပြည်သူတွေလက်မှတ်တွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပစ်ချခံရတဲ့လေယာဉ်ပေါ်မှာပါသွားသူ186ဆလုံးသေဆုံးသွားကြတာပါ။အမေရိကန်ရဲ့ဝေထင်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတဲ့အီရန်ဒေါ်လာရေးပြည်သူ့ဆောင်တပ်ရဲ့တမူကာဆင်ဆလမနီဟာဘလို့ချင်းချောက်မှုလဲဆိုတာကိုမေးမြန်းနေတာဟာအကျိုးကြောင့်စီလမှုမရှိဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းလာနေမှာပဲချလိုက်ပါတယ်။မြန်မာနိုင်ငံမှာလိုအပ်နေတဲ့လူအစွမ်းရည်အရေးမြတ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ပြပခီးစစ်တွေအတွင်းမြန်မာနိုင်ငံသားဟောင်းမြားကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ယုံကဇန်နဝါရီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေမှာပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းဖိတ်ခေါ်ထားတာပါပြည်ခဲ့တဲ့လာတော့ကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်နေရာနီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီဖြစ်ကြောင်းတင်းလာနေမှာတာဝန်ရှိသူတွေပြောတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်။တင်းသားကြီးတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းတုန်းကအဲ့ဒီရိုဟင်ဂျာ183ယောက်ကိုဖမ်းဆီးခဲ့တင်နိုင်ခဲ့တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါရဲ့ရှင်အင်္ဂါနေ့နေ့နဲ့ခင်ဗျူမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.